အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့အင်္ဂါနေ့ဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲစတင်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအောက်တိုဘာ9ရက်ဟားမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးလက်တုံ့ပြန်မှုတွေကြောင့်ဆိုးဝါးလာတဲ့ဂါဇာကမ်းမြောင်ဒေသကလူသားချင်းစာနာထောက်ထားမှုပြဿနာတွေကိုဖြေရှင်းဖို့အဓိကထားဆွေးနွေးမှာဖြစ်ပါတယ်။ဂျပန်ခီးစင်တိုင်းကအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံရမှာတော့စာနာမှုဆိုင်ရာအပြစ်ခတ်ရက်စဲရေးဆွေးနွေးခဲ့တာပါ။
Working on the details every day, particularly with regard to humanitarian access and significantly increasing.
These cases are going to need some time to sort through. At this point, the Chinese government has been saying that Blinken ကပြောသွားတာပါ။ဝန်ကြီးဘလင်ကင်ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းရုရှား-ယူကရိန်းစစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার ဆန့်သတ်မှုအသစ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေနဲ့တရုတ်ရဲ့ဩဇာကြီးထွားလာတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်း G7 နိုင်ငံသားဝင်ကြီးတွေနဲ့ဆွေးနွေးတိုင်ပင်သွားမယ်လို့ဝန်ကြီးဘလင်ကင်ကပြောပါရယ်။ဂျပန်ခီးစဉ်အပြီးမှာတော့အမေရိကန်နဲ့မဟာမိတ်နှစ်80ပြည့်အဖြစ်တောင်ကိုရီးယားကိုဆက်ပြီးခီးထွက်သွားမှာပါ။သမရယွန်းဆိုယိုနိုင်ငံသားဝင်ကြီးပတ်ဂျင်တို့နဲ့လည်းတွေ့ဆုံမှာပါ။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံ New Delhi မြို့တော်က 12+2 ဆွေးနွေးပွဲကိုလည်းတက်ရောက်ဖို့စီစဉ်ထားပါရဲ့ရှင်။